ချမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်သူနေအိမ်ကိုနိုဝင်ဘာ14ရက်နေ့ညကတနင်္လာနေ့ပြစ်ခတ်ခဲ့ရပါတယ်။ဒီကြောင့်ကိုကျွန်မမိခါကပြောပြပေးပါမယ်။ပြည်အောင်လို့ရွေးကောက်ပွဲကော်မရှင်ကလည်း2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲရလဒ်တွေအပြည့်အစုံဖော်ပြခဲ့တဲ့နေ့မှာပဲအခုလိုဒေသကော်မရှင်တာဝန်ရှိသူတဦးလက်နက်နဲ့ချင်းချောက်ခံရတဲ့ဖြစ်ရပ်ထွက်ပေါ်လာတာပါ။ရှမ်းပြည်မြောက်ပိုင်းခရိုင်ကော်မရှင်အတွင်းရေးမှူးဦးနစ်စံဦးကတော့ဒီဖြစ်ရပ်ဟာရွေးကောက်ပွဲနဲ့ဆက်ဆက်မှုရှိမယ်လို့တုံ့တက်ပြောဆိုလိုက်ပါတယ်
။အော်အဲ့ဒါကဟိုကမင်းညာကတစ်ထိုင်လောက်ဖြစ်စီဖြစ်သွားလိုက်တာ။ဟိုတော့ပြစ်တဲ့ဟိုအဖွဲ့ကတော့မတီးဘူးကြီးတန်းတစ်ခုတွေပါလို့တစ်ထိုင်ကမြန်မာနိုင်ငံရဲ့တပ်ဖွဲ့ကတော့တိတ်မှန်းနေတယ်။တော့အော်အဲ့ဒါတော့ကျွန်တော်တို့ရေတစ်ထိုင်ရပါလေနေမိကန်ရေတပ်ဖွဲ့တပါလို့တော့စုံစမ်းပေါ်ထုတ်နေတာပေါ့။မှန်ကွဲတာလောက်ပဲဖြစ်သွားတယ်ခင်ဗျာ။ဟိုတော့ကျွန်တော်တို့ကမြန်မာနိုင်ငံရေတပ်ဖွဲ့တော့အကူကြီးတောင်းပြီးတော့အဲ့မျိုးနယ်ဥက္ကဋ္ဌဒီလိုတော့ဟိုလုံလုံကြီးခြားတာပြီးတော့ပြောတာပါ။ဟိုရှင်းရှင်းလေးပေါ့ဟိုနိုင်ငံကြီးရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့ဖြစ်လာတဲ့ process အဖြစ်ပါမှာဟုတ်ကဲ့
။အမှုဖြစ်ပွားခဲ့ကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစိုးထွန်းကိုဆက်သွယ်ခဲ့ပြီးမြက်ဆက်သွယ်လို့မရခဲ့ပါဘူး။အမှုဖြစ်ပွားရနေရာကကြောင်မဲမြို့နယ်တောင်ပိုင်းရှိရက်ကွယ်ဘောလုံးကွေးနားမှာဖြစ်ပွားခဲ့တာဖြစ်ပါလေ။ဦးစိုးထွန်းဟာ2020ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့နောင်ချိုမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အနိုင်ရရှိခဲ့တဲ့သူလည်းဖြစ်လက်ရှိပြည်သူ့လွတ်တော်ဒီမိုကရေစီလည်းဖြစ်တဲ့ဦးထွန်းထွန်းဟိန်ရဲ့အကိုတော်ဆက်သူတဦးဖြစ်တယ်လို့ကြားသိရပေမဲ့သွေးရင်းချာလားဆွေမျိုးနှိစက်လားဆိုတာကိုတော့တရားမှတ်ချက်ရယူနိုင်ခဲ့တာမရှိပါဘူး။ပြစ်ခတ်မှုကြောင့်နေအိမ်ပရင်းပေါက်အနေငယ်ပျက်စီးသွားခဲ့ရသလိုပြစ်ခတ်တာကနှစ်ချက်ဖြစ်တယ်လို့ကြောင်မဲမြို့နယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသမီးပြည်နယ်လွတ်တော်ကိုယ်စားလှယ်နန်းဤမော်အောင်ကပြောပါရယ်
။ဟိုကဘာလို့အခုတော့ဘာမှတော့ဟိုရှိုးရှိုးရှက်ရှက်တော့မရှိဘူး။ကျွန်တော်တို့ကဒီညမထွက်ရအမိတ်ညထုတ်ထားတယ်ဆိုတော့ဒါနည်းနည်းတော့စဉ်းစားကြရဖြစ်တယ်ပေါ့နော်လူတော့မထီးဘူးလို့သူကအိမ်ကိုပဲထီးတယ်ဆိုတော့လုံထုံရင်းအရာတော့ဒီလုံလုံရှာရှာတော့မပြေမိဘူးနော
်2020ရွေးကောက်ပွဲမှာကြောင်မဲမြို့ပိုင်းကျေးရွာတချို့မှာတော့ရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးလက်ရှိအချိန်ထိတော့ကြီးစံကိုရဲတပ်ဖွဲ့ကတည်ယူထားပြီးတရားခံရှာနေတယ်လို့ရှမ်းပြည်မြောက်ပိုင်းခရိုင်ကော်မရှင်တွေးမှုဦးနစ်စံဦးကပြောပါတယ်ကြောင်မဲခရိုင်ရဲတပ်ဖွဲ့ဘက်ကဆက်သွယ်ခဲ့ပြီးမြစ်ပြီးကြအတည်ပြုချက်မပေးခဲ့ပါဘူးရွေးကောက်ပွဲမတိုင်ခင်ကလည်းမေးပြီးတော့ခရိုင်ကော်မရှင်ဥက္ကဋ္ဌနေအိမ်ကိုလက်ပစ်ပုံးပစ်ခတ်ခံခဲ့ရတာရှိပြီးဒါကဒုတိယမြောက်ကော်မရှင်ဝန်ထမ်းတွေကိုချိန်ချောက်ခံခဲ့ရတာဖြစ်ပါတယ်။နေပြည်တော်ခရိုင်ကော်မရှင်ဥက္ကဋ္ဌနေအိမ်လက်ပစ်ဘုံနဲ့ပြစ်ခတ်ခံရချိန်မှာလက်ပစ်ဘုံမပေါက်ကွဲခဲ့သလိုထိခိုက်ဒဏ်ရာရရှိခဲ့တာတော့မရှိခဲ့ပါဘူး။လက်တရတရခံကိုလည်းခုချိန်ကြီးမဖော်ထုတ်နိုင်သေးပါဘူး။ Generation 3 ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဥရောပနိုင်ငံကတော့ရွေးကောက်ပွဲအလွန်မှာရွေးကောက်ပွဲကာလအတွင်းဖြစ်ပေါ်လာတာတွေကိုကော်မရှင်စီတိုင်ကြားစာတွေပေးပို့ပြီးနောက်ပိုင်းအဆုံးဖြတ်ပေးတာတွေထပ်ပေါ်လာရင်အခုထပ်ပေါ်တဲ့တရားမဲ့ပြုကျင့်မှုတွေပေါ်လာမလားဆိုပြီးစိုးရိမ်မိတယ်လို့သူကပြောပါတယ
်။ဟိုကလည်းကျွန်တော်တို့ဒီတိုင်စာတွေပို့ထားတယ်ဆိုတာလည်းကျွန်တော်တို့သတင်းရတာလည်းရှိတယ်ပေါ့နော်။ဟိုပြောနေကြတာလည်းရှိတယ်ပေါ့နော်။ချက်ချင်းပြန်ပြောကြရှိတော့အဲ့ဒီအပေါ်မှာအဲ့ဒီစီရင်ဆုံးဖြတ်မှုတွေနဲ့ပတ်သက်ရင်တော့တယောက်မှုတစ်စုံတည်းကတော့ရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။ဒါကြောင့်တရားဒီဆုံးဖြတ်ချက်ပြီးချမှတ်တဲ့အပေါ်မှာတော့နောက်ဆက်တဲ့တယောက်မှုတွေအတိုင်းအတာတခုပြီးတော့ရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။နည်းနည်းစိုးရင်ရတဲ့အနေအထားတော့နည်းနည်းတော့ဟိုသတိတော့သတိမထားလို့တော့မရဘူးနော်။သတိထားခရုပြုတဲ့အနေအထားလို့တော့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ်
။ဒီမှာရှိရနေမှာကျင်းပပြည်စည်းခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တရားမဲ့ပြုကျင့်မှုတွေမတည်နေတဲ့တိုင်ကြားလွှာတွေကို45ရက်အတွင်းပြေပို့နိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကအတည်ပြုကြေညာထားပါတယ်။အတိုက်အခံအင်အားကြီးပါတီတခုဖြစ်တဲ့စန့်ခန့်ရေးပါတီကရွေးကောက်ပွဲမဲရလက်တွေမှာအငင်းပွားပွေရတွေရှိတယ်ဆိုပြီးတရားမျှတရေကောက်ပွဲမဖြစ်လို့အတိအမှန်မပြုပါဘူးတမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကတော့ရွေးကောက်ပွဲရလက်ဟာပြည်သူတွေရဲ့သဘောထားဖြစ်လို့လေးစားမှဖြစ်တယ်လို့ရွေးကောက်ပွဲနေ့မဲပေးစင်မှာပြောကြားခဲ့မူပါတယ်2020ပြည်နှစ်နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအနေနဲ့ NLD ပါတီကကိုယ်စားလှယ်အယောက်920၊တန့်ခိုင်ရေးပါတီက82ဦး၊ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က42ဦး၊ရခိုင်မျိုးသားပါတီက15ဦးအများဆုံးအနိုင်ရရှိခဲ့တယ်လို့ကော်မရှင်ဘက်ကထုတ်ပြန်ထားပါတယ်ရှင်။ကျွန်မမိခါပါ၊ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။